က်တင်ထားတဲ့ COVID-19 ကာကွယ်ဆေးနှမျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြီးထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ကာကွယ်ဆေးတွေတန်းတဲ့ချီဖြန့်ချီနိုင်ဖို့နီးလန်းတွေအတွက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအလုံးလုံးနေကြပြီဖြစ်ကြောင်းဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒဲလာလီယန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
At the moment being the member states
အခုချိန်မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေအတွက်စတင်ရွေးဆွဲအလုံးလုံးနေကြပါတယ်တန်းနဲ့ချီပြီးကာကွယ်ဆေးတွေဖြန့်ဖြူးထိုးပေးနိုင်ဖို့ပို့ဆောင်ရေးလုပ်ငန်းတွေအတွက်လည်းစီစဉ်လှုပ်ဆောင်နေကြပါတယ်လို့သူကပြောသွားတာပါတကယ်လို့များစီစဉ်ထားတဲ့အတိုင်းချော့ချော့မှုမှုဖြစ်ခဲ့ရင်ဒီဇင်ဘာလမကုန်ခင်မှာပထမဆုံးဥရောပတိုက်သားတွေကိုကာကွယ်ဆေးထိုးပြီးသားဖြစ်လိမ့်မယ်လို့လည်းသူကပြောသွားပါတယ် American ဆေးဝါးကုမ္ပဏီ Pfizer နဲ့သူ့ရဲ့မိဖက် GermanBiontech ကုမ္ပဏီတို့ကနေသူတို့ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအတွက်ဥရောပဆေးဝါးအေဂျင်စီကိုချွင်းချက်နဲ့ခွင့်ပြုချက်ပေးဖို့တင်ပြထားပြီးဖြစ်ကြောင်းကြေညာအပြီးမှာအခုလိုဥရောပကော်မရှင်ဥက္ကဋ္ဌဘက်ကကာကွယ်ဆေးနဲ့ပတ်သက်လို့ပြောကြားခဲ့တာဖြစ်ပါတယ်။ Pfizer နဲ့ BioNTech တို့ကထုတ်မဲ့ကာကွယ်ဆေးနဲ့ပတ်သက်လို့လုံခြုံထိရောက်မှုရှိမရှိချက်လက်တွေလုံလောက်မှုရှိမရှိကိုဒီဇင်ဘာ29မှာကျင်းပမဲ့အစည်းအဝေးမှာဆုံးဖြတ်ဖို့ရှိကြောင်းဥရောပဆေးဝါးအေဂျင်စီရဲ့အင်္ဂါနေ့ကကြေညာချက်မှာဖော်ပြထားပါတယ်ရှင်။